အထက်မှာဒီကဇီးပင်ကြီးဗဟိုဝန်ထမ်းတက်တို့မှာတင်းတန်းတက်ရင်းနဲ့တွေ့ဆုံခဲ့ရတာတွေအပေါ်ဇီးပင်ကြီးစစ်တမ်းဆွပြီးတော့ Facebook ပေါ်မှာဝေဖန်ရေးသားခဲ့တဲ့ဒေါက်တာဆိုးသူရဆော်ကိုအရေးယူမှာမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်ဒေါက်တာဆိုးသူရဆော်ကိုဌာနတွင်ခေါ်ယူစစ်ဆေးခဲ့သူတွေကိုစီစဉ်နေပြီးတော့လိုအပ်တယ်လို့ဆက်လုပ်သွားမယ်ဆိုပြီးတော့လည်းဝန်ကြီးကပြောဆိုထားပါတယ် View မြန်မာပိုင်းတင်တာဝမ်မီခါကရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်ရှင
်ဇီးပင်ကြီးတင်းတန်းအတွေ့အကြုံနဲ့ပတ်သက်လို့ဇီးပင်ကြီးစစ်တမ်းဆိုတဲ့ခေါင်းစဉ်နဲ့အပိုင်းလေးပိုင်းခွဲပြီး Facebook မှာမကြသေးခင်ကရေးသားတင်ပြခဲ့တဲ့ဒေါက်တာဆိုးသူရဇော်ကိုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစစ်ဆေးမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တကယ်ကတော့သူ့ကိုအရေးယူဖို့မရှိကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကဒီဇင်ဘာ24ရက်နေ့မှာသတင်းမီဒီယာတွေကိုပြောဆိုလိုက်ပါတယ
်ကျွန်တော်ဘာလို့ဆက်အကြောင်းမကြည့်ပါဘူးနော်သူ့ကိုပြည်သူ့ဘာပေါ့လေနိုင်ငံတော်သူ့ဘာရှိတယ်မလားလို့ပေါ်ပြပြဆိုခွင့်ရှိတယ်ဒီလိုတောင်ကျွန်တော်တို့ဘာမှမလုပ်ဘူးလောလောဆယ်ဘာမှလုပ်ဖို့လည်းအစီအစဉ်မရှိပါဘူးသူကနော်ဟုတ်ကဲ့အလုပ်ပဲကြိုးစားဖို့ဆက်လုပ်ဖို့ကျွန်တော်တို့တွဲထားပါတယ်သူတွေကြိုးစားပြီးလုပ်နေပါတယ်အခုရင်းကားပါဘူးပြင်ပဆောင်နဲ့ကျွန်တော်ကြည့်အောင်အလုံးဆောင်ဝင်လောကဒနာပြုလောကသွားဆောင်ဝင်လောကအကုန်လုံးကျွန်တော်ကြည့်အောင်ကျွန်တော်တာဝန်ပ
ါသွားဆောင်ဝင်တဦးဖြစ်တဲ့ဒေါက်တာဆိုးသူရဇော်ကိုဌာနရင်းစစ်ဆေးမဲ့စာကိုပြည်ထောင်စုဝန်ကြီးဒုဝန်ကြီးနဲ့အမြဲတမ်းတွင်းဝင်တို့ကိုယ်တိုင်ကြိုတင်သိရှိတာမရှိပဲလူမှုကွန်ရက်ပေါ်မှာပြက်နှံ့လာမှသာတိကျရတယ်လို့ဝင်းကြီးကဆိုပါတယ
်ကျွန်တော်အမှန်တိုင်းပြောမယ်ဆိုသူတို့အနေနဲ့လုတ်လုတ်တော့မလုပ်ရဘူးလုတ်ဆိုရင်တော့မှကျွန်တော်ဦးစုံစမ်းစစ်ဆေးပဲလုပ်ရမယ်အခုကမဟုတ်ဘဲနဲ့ဌာနဆိုင်ရာစုံစမ်းစစ်ဆေးမှုတော်တဲ့ခါကျတော့ဒါတော့ဘာလို့မဆိုပါလဲဟောဖြစ်တာပေါ့နော်အဲ့လိုဖြစ်သွားတာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေဒီနေ့မနေ့ပဲခေါ်ပြီးပါတယ်ဘယ်လိုဖြစ်သွားလဲဆိုတာမေးတယ်နော်ထပ်ပြီးတော့သူတယောက်ချင်းနဲ့ထပ်မေးနေပါတယ်အဲ့ပေါ်မှာကြည့်ပြီးတော့ကျွန်တော်တော့ဝန်ထမ်းစီမင်းရလုံထုံးလို့ရတော့ကျွန်တော်လုပ်ပါမယ်လေ။ဒါနဲ့ကျွန်တော်တို့ကတော့ကျွန်တော်ရဲ့ပေကိုစီထားတော့အရန်ကြီးတော့လည်းမလုပ်ဘူးဒါနဲ့လုံတင်တာတော့ကျွန်တော်လုပ်ပါပါ
။စီပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်မှာအစိုးရလက်ထက်ဗဟိုဝန်ထမ်းတက္ကသိုလ်ရဲ့ပြုရင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းလာမယ့်ဒီဇင်ဘာ26ရက်နေ့မှာလုပ်သွားဖို့ရှိရဲလို့ဗဟိုဝန်ထမ်းတက္ကသိုလ်ကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ရှင်။